Welcome to the Voice of America in Burmese.
Washington မြို့တော် VOA American တန်ကနေ2020ဒီဇင်ဘာလ15ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ24.50 51လိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရချောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့ American နိုင်ငံတလွားကပြည်နယ်ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့သမ္မတထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်သမ္မတထရမ့်ဟာသမ္မတတက်တန်း20မထမ်းဆောင်ရတဲ့ပြင်ဆင်မှမြောက်သမ္မတဖြစ်လာမှာပါ။၄နှစ်တကြိမ်ကျင်းပတဲ့သမ္မတရွေးကောက်ပွဲအတွက်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လို့ရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာသမ္မတ Trump ကသူ့ပြန်ပြီးအရွေးမခံရတာဟာသူ့နဲ့ Joe Biden တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြောင်းဖြစ်ကြောင်းအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။အဲ့ဒီပြည်နယ်တွေမှာတရားစွပ်စွဲမှုပေါင်း50ကျော်လုပ်ခဲ့ပေမဲ့သမ္မတနဲ့သူ့ကိုထောက်ခံသူတွေဘက်ကရှုံးနိမ့်ခဲ့ပါတယ်။ကိုယ်စားလှယ်တွေဟာပြည်နယ်လွှတ်တော်အဆောက်အဦတွေထဲမှာမဲပေးလို့ရှိပေမဲ့အခြေအနေတွေကတင်းမာနေတဲ့အတွက်တချို့ပြည်နယ်တွေမှာကိုယ်စားလှယ်တွေမဲပေးမဲ့နေရာကိုပြုဝဲထားကြပါတယ်။မဲပေးမှုပြီးဆုံးသွားရင်တော့တနင်္လာနေ့ညပိုင်းမှာနိုင်ငံတော်ကိုမိန့်ခွန်းပြောဖို့လဲဂျိုးဘိုင်ဒန်ကစီစဉ်ထားပါတယ်။အမေရိကန်နိုင်ငံမှာမကြာခင်ကမှအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါပြီ။ပထမဆုံးကာကွယ်ဆေးထိုးရသူကနယူးယောက်ပြည်နယ်ကအရေးပေါ်ကုသဆောင်မှတာဝန်ကျတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးဖြစ်ပြီးပထမဆုံးကာဝယ်ဆေးကိုအမေရိကန်နိုင်ငံမှာထိုးပေးနိုင်ပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံကိုရောကဘာကြီးကိုပါဂုဏ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။ဒီကယောဂါစတင်ခြင်းကဒီယောဂါရဲ့အရေးကြီးမှုကိုလျှော့ပြောလို့ရှိတဲ့သမ္မတဟာဒီယောဂါအတွက်ကာဝယ်ဆေးအမြန်ထောက်နိုင်ဖို့အတွက်လာပေါင်းများစွာတွန်းအားပေးခဲ့တာဖြစ်ပါတယ်။အမေရိကန်က Pfizer ကုမ္ပဏီဟာဒီဆေးကို Germany က BioNTech နဲ့တွဲပြီးထုတ်ခဲ့တာဖြစ်ပါတယ်။မီရှိဂန်ပြည်နယ်ကာလာမာဇူးမြို့က Pfizer ရဲ့ဆက်ရုံကနေအေးဘုံတွေနဲ့ထည့်ထားတဲ့ကာဝယ်ဆေးတွေကိုတနင်္လာနေ့ကစပြီးနိုင်ငံတော်ဖြန့်ဝေပေးခဲ့တာပါ။ Trump အစိုးရအဖွဲ့ရဲ့ကာဝယ်ဆေးရအစီအစဉ်တာဝန်ခံကြီးသက်ဗိုလ်ချုပ်ကြီး Gustav Barnett ကကာဝယ်ဆေးဖြန့်ပြမှုကအတော်အဆင်ပြေကြောင်းနဲ့တက်ကြီးရွေးဦးတွေအတွက်ရေရှည်ကျန်းမာရေးဆောင်ရှောက်ကူတာပေးတဲ့ဌာနပေါင်း 9,000 လောက်ကိုရှေ့တရင်ပတ်ထဲမှာစပြီးဖြန့်ပြပေးမှာဖြစ်ကြောင်းပြောပါတယ်။ဂျာမနီနိုင်ငံရဲ့ COVID-19 ကာယောဂါဖြစ်ပွားမှုအခြေအနေဟာတိုက်ကိုဆိုးဝါးနေကြောင်းနဲ့ဗိုလ်တပ်ဖွဲ့တွေကစပြီးနောက်ထပ်တင်းကျပ်တဲ့ကန့်သတ်မှုအသစ်တွေကိုစတင်ချမှတ်မှာဖြစ်တဲ့အတွက်ပြည်သူတွေလိုက်နာကြဖို့ဂျာမနီသမ္မတ Frank Walter Steinmeier ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်။ Liebe Bürger und Bürgerinnen, wir alle hatten gehofft.
ဒီကာယောဂါတန်ခံစားနေရတာလည်းအတော်ကြာနေပြီဖြစ်တယ်လို့ပြီးဆုံးတဲ့အထိလည်းအတူတကွဆက်ပြီးရင်ဆိုင်ကြမှာဖြစ်ကြောင်းနဲ့ဒါကိုကြုံလောနိုင်မှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါအခုကန့်တတ်မှုတွေဟာဂျာမနီတမိုင်းမှာအတင်းကျပ်ဆုံးဖြစ်ပေမဲ့အချိန်လေးကဒီလိုကန့်တတ်မှာဖြစ်မဲ့အချိန်လေးဖြစ်ကြောင်းလည်းပြောပါတယ်နိုင်ငံတွင်းဒီယောဂါကူးစက်မှုတဟုန်လို့တိုးလာတာကိုရပ်တန့်စေဖို့အတွက် January 10ရက်နေ့ထိတက်ရောက်မဲ့ကန့်တတ်မှုအသစ်တွေချမှတ်မှာဖြစ်ကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကော့ကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲဂျာမနီသမ္မတကပြည်သူ့ကိုခုလိုမိန့်ခွန်းပြောကြားခဲ့တာပါNATO မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီကိုရုရှားစီကလေကြောင်းကာဝေးစနစ်ဝယ်ယူမှုနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့ကတနင်္လာနေ့မှာအရေးယူတန်ခတ်မှုချမှတ်လိုက်ပါတယ်။အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးအတင်းအကျပ်မခံဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုချမှတ်လိုက်တာပါ။တူရကီကရုရှားစီက S-400 ဒုံးကျည်ကာဝေးစနစ်ဝယ်ယူတာအပြင်ဆီးရီးယားအရေးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့အရေးနဲ့အရှေ့ပိုင်းမြေရဲပင်နဲ့အရေးတွေမှာတူရကီရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးတင်းမာနေတာတစ်နှစ်ကျော်နေပါပြီ။ရုရှားစီက S-400 ဒုံးကျည်ကာဝေးစနစ်ဟာ NATO စစ်ပစ္စည်းတွေနဲ့မရှင်နိုင်တဲ့အပြင်အခုလိုတူရကီရဲ့လှုပ်ဆောင်မှုဟာ NATO မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချင့်ချောက်မှုရှိလာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးနေတာပါ။ဒါပေမဲ့တူရကီကိုအမေရိကန်ကသူ့ရဲ့ F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ပိတ်ခဲ့ပြီးဒီတိုက်လေယာဉ်နဲ့ပတ်သက်တဲ့လေ့ကျင့်မှုတွေမှာပါပါဝင်ခွင့်မပေးခဲ့တာကလွဲပြီးတခြားအရေးယူမှုတွေမလုပ်ခဲ့ပါဘူး။အခုတော့ဒီ S-400 ကာဝေးစနစ်ဝယ်ယူတာနဲ့ပတ်သက်ပြီးအမြင်ရှိတာကိုအမြင့်ဆုံးအဆင့်သတိပေးလိုက်တာဖြစ်ပြီး တူရကီအနေနဲ့ဒီကိစ္စကိုအမေရိကန်နဲ့လက်တွဲပြီးချက်ချင်းဖြေရှင်းဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တူရကီစစ်လက်နဲ့ဝယ်ယူရေးဆိုင်ရာဌာနတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအမေရိကန်ကအရေးယူလိုက်တာဖြစ်ပါတယ်။
တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.33 ညဘိုင်းဒိုမီတာ40 kHz 9.33 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထုံပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1180ဦးထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်သူစုစုပေါင်း 39,512 ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးအကူအညီဌာနကည၈နာရီမှထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ14ရက်နေ့အတွက်တခွဲနမူနာပေါင်း 19,115 ခုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက24ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက2292ဦးရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစလို့အခုချိန်ထိစစ်ဆေးခဲ့တဲ့တခွဲနမူနာပေါင်းက13,500ကျော်ရှိပါတယ်။အတီးပြူလူနာ13,000နီးပါတယ်။ပြန်ပြီးကျန်းမာလာသူက18,000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကိုဆက်ပြီးထိန်းချုပ်နိုင်ဖို့အတွက်ဒီဇင်ဘာလ15ရက်နေ့အထိအစိုးရကချမှတ်ထားတဲ့ညွှန်ကြားချက်တွေအမိန့်ကြော်ညာစာတွေကိုဒီဇင်ဘာလ31ရက်နေ့အထိရက်တိုးမြင့်တက်မှတ်လိုက်ပါတယ်။ရာဂူကနေအနာယူတော့မယ်နိုင်ငံရေးရာဇဝမှုခုံရုံး ICC ရှေ့နေဖတ်တူဘန်ဇူဒါကအမေရိကန်တို့သူ့အပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်ဖြစ်တင်ဝေဖန်လိုက်ပါတယ်ရှင်းနေမှာရာဂူကမစွန့်ခွာခင်တနင်္လာနေ့က ICC အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာနောက်ဆုံးမိန့်ခွန်းစကားပြောကြားတော့သူကအခုလိုဖြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်မိန့်ခွန်းအစမှာပဲဖတ်တူဘန်ဇူဒါကပြီးခဲ့တဲ့နှစ်တည်း ICC နဲ့သူ့ရုံးအဖွဲ့ဟာလက်ခံနိုင်ပေါ်ရာမကြုံစဘူးချင်းချောက်မှုတိုက်ခိုက်မှုနဲ့ပိတ်ဆို့တန်ခတ်မှုတွေခံခဲ့ရတယ်လို့ပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဘန်ဆူဒါနဲ့ ICC ရဲ့တရားစီရင်ရေးဌာနအကြီးအကဲပါကစ္စတန်မိုချူချူဂရုရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ကြောင်းကြေညာထားခဲ့တာပါအာဖဂနစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေထောက်လိုင်းတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံကတပ်ဖွဲ့ဝင်တွေစစ်ရာဇဝတ်မှုကျူးလွန်မှုရှိမရှိစစ်ဆေးနေတဲ့ ICC တာဝန်ရှိသူတွေနဲ့ဘန်ဆူဒါတို့ကိုလည်းအမေရိကန်ကိုလာရောက်ခွင့်ကိုပိတ်ပင်ခဲ့ပါတယ်။ဒီလိုတန်ခတ်အရေးယူမှုတွေဟာနိုင်ငံကရာဇဝတ်ခုံရုံးနဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်တိုက်ခိုက်တာဖြစ်ကြောင်းနဲ့စီးမြေခံနိုင်ငံကဆက်ဆက်ရေးစနစ်အတွေ့အန္တရာယ်များတဲ့တာဒဂတ်တစ်ခုလို့လည်းဘန်ဆူဒါကပြောပါတယ်။ရှင်းတဲ့တဲ့ဂျိုးဘိုက်ဒန်အမေရိကန်သမ္မတတာဝန်ယူချိန်မှာအမေရိကန်နဲ့ ICC ရဲ့ဆက်ဆံရေးမှာဘယ်လိုအပြောင်းအလဲဖြစ်ပေါ်နိုင်သလဲဆိုတာကိုတော့တိတိကျကျမသိနိုင်သေးပါဘူး။နေ့တော်ကြာပဲအမေရိကန်တို့က ICC နဲ့ ICC ရဲ့အာဏာအတိုင်းအစပေါ်ဆွေးနွေးပူပန်မှုတွေရှိနေကြတာဖြစ်ပါတယ်။ ICC ရဲ့အခြေခံဖြစ်တဲ့ Rome Statute ရောမဥပဒေစာချုပ်ကိုအမေရိကန်သမ္မတ Bill Clinton ကတထောင်ပြည့်နှစ်မှာလက်မှတ်ရေးထိုးခဲ့ပေမဲ့သမ္မတ George W. Bush လက်ထက်မှာတော့စာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါရဲ့ခင်ဗျာ။ဝါဒပြန့်လက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုမြောက်ကိုရီးယားနိုင်ငံတွေကိုလွှတ်တင်နေတာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့ကအတည်ပြုလိုက်ပါရယ်။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစတင်လိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုတောင်ကိုရီးယားအာဏာရပါတီကအများစုဖြစ်တဲ့ဥပဒေပြုအမတ်189ဦးရဲ့ထောက်ခံမဲ့နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီအမတ်တွေကသမ္မတမွန်ဂျေအင်းရဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးမှုကိုထောက်ခံသူတွေလည်းဖြစ်ပါတယ်။ပါလီမန်မှာအမတ်ဦးရဲ့ခြင်းမရှင်နိုင်တဲ့အတိုက်ခံအမတ်တွေကတော့ဥပဒေနောင်နေအောင်အချိန်ဆွဲမိန့်ခွန်းပြောတဲ့နည်းပြဟာပေါင်းမမြင်ဖြစ်ပြီးတဲ့နောက်မှာလက်ပြပွဲကိုမတက်ရောက်ပဲနေခဲ့တာဖြစ်ပါတယ်။အရသာပြည်သူတွေမြောက်ကိုရီးယားစံချီရေးလက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုလက်စပ်ဖြတ်ကျော်လွတ်တင်တာကိုပိတ်ပင်တဲ့ဥပဒေကိုတောင်ကိုရီးယားပါလီမန်မှာဒါဟာပထမဆုံးအကြိမ်တည်ပြီးလိုက်တာဖြစ်ပါတယ်။အရင်ကတော့နှစ်နိုင်ငံဆက်ဆံရေးအထူးကိမခံနိုင်တဲ့အခြေမျိုးမှာခေတ္တပိတ်ပင်တာမျိုးသာပြုလုပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားတို့ဘက်ကဝါဒပြန့်လက်ကမ်းစာဆောင်ပါမိုးပြံပူပေါင်းတွေပြစ်လွှတ်တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ညီမကင်မီယိုဂျွန်းကအပြင်းထန်ပြစ်တင်ရှုတ်ချအပြီး6လကြာမှအခုဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးသုံးဆွဲလာနေတာကတိုကျိုအိုလံပစ်ပွဲတော်ကိုဘေးအန္တရာယ်ကင်းကင်းနဲ့လုံခြုံစိတ်ချစွာကျင်းပနိုင်ဖို့ပြုလုပ်ချက်ရောင်ကြီးတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကပြောပါတယ်။
商品化って言いましょうか、実際に使われるようになってるっていうのは希望の光です。
COVID-19 かごやせあくるとんすわらないながぴょりんちゃってくぴちゃんオランピネまたんすわんあがざぷわらじんばないもおどえぴょりんちゃってくにねれみえみちゃん東京宇宙ゆみゅうゆりここいけが AP てれんたなねインタビューまぴょばれコロナウイルスたいぴゃいえどえあみゃぴとらいなぼဥပဒေအမိန့်တွေထုတ်ပြန်ထားတာမရှိသလိုအပြစ်ပေးတာဒဏ်ကြေးချမှတ်တာလည်းမရှိကြောင်းဒါပေမဲ့တိုကျိုမြို့သူမြို့သားတွေကယောဂကကွယ်တက်စီရေးမှာပူပေါင်းပါဝင်ဆောင်ရွက်ကြကြောင်းလည်းသူကပြောပါတယ်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကို Forbes Magazine ကဒီနှစ်ထဲကမ္ဘာပေါ်မှာဩဇာအာဏာအကြီးဆုံးအမျိုးသမီးအယောက်တရာထဲမှာထည့်သွင်းဖော်ပြထားတာဖြစ်ပါတယ်အခုလိုရွေးချယ်ရမှာ Forbes Magazine ကကမ္ဘာကယောဂကြီးကိုတိုက်ဖြတ်နေတဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုလည်းလေးပြေးဖော်ပြထားပါတယ်ခင်ဗျာအင်္ဂါနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
တောရရှင်များရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်တော်စုမှာတင်းလာနေကကျန်းမာရေးဝန်ထမ်းတွေကိုကိုဗစ် -19 ကာကွယ်ဆေးစထိုးပေးပါပြီ Pfizer, BioNTech ရဲ့ကိုဗစ် -19 ကာကွယ်ဆေးကိုတနိုင်ငံလုံးဖြန့်ချီပေးနေတာနဲ့အတူပဲလူလူကြားကာကွယ်ဆေးရဲ့ဘေးကင်းထိရောက်မှုအပေါ်ယုံကြည်လာဖို့ကိုလည်းဆောင်ရွက်နေကြပါတယ်
I've been waiting for this day forever.
ဒီကနေ့ကိုရောက်ဖို့အတွက်စောင့်ရရတာချင်းကျွန်မတိတ်ကိုပြောပါတယ်ကာဝယ်ဆေးထုတ်ဝင်ရတဲ့အတွက်တိတ်ကိုလည်းကျေးဇူးတင်ပါတယ်လာမယ့်လတွေအတွက်မှာကမ္ဘာတစ်လောကလူတွေလည်းဒီတဲ့ပို့ပြီးကာဝယ်ဆေးတွေထုတ်ဝင်ရမယ်လို့မျှော်လင့်ပါတယ
်ပထမဆုံးကာဝယ်ဆေးထုတ်ခဲ့သူကအရေးပေါ်လူနာတွေကိုစောင့်ရှောက်ပေးရတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးပါနယူးယောက်နယ် Long Island Jewish Medical Center မှာတာဝန်ထမ်းဆောင်ပါတယ်။သူနာပြုဆရာမလင်းစေးကတော့ကာကွယ်ဆေးကိုစိတ်ချလက်ချရှိစေဖို့တိုက်တွန်းသွားပါတယ
်။ I feel great. It didn't feel any different from receiving.
နေလို့ကောင်းပါတယ်။နှစ်တိုင်းထိုးနေကြတုပ်ကွေးကာကွယ်ဆေးထိုးရသလိုပါပဲ။ကျန်းမာရေးဝန်ထမ်းဖြစ်ရတာကိုလည်းဂုဏ်ယူသလိုကာဝယ်ဆေးကဘေးကင်းတယ်ဆိုတော့လူတွေပို့ပြီးယုံကြည်လာအောင်အခုလိုလက်တွေပြသခွင့်ရတဲ့အတွက်လည်းသိကိုဂုဏ်ယူပါတယ်အားလုံးလည်းကာဝယ်ဆေးထိုးကြဖို့အတွက်တိုက်တွန်းပါတယ
် Northwell Health ရဲ့ဝန်ထမ်းကျန်းမာရေးဆရာညွှန်ကြားရေးမှူးဒေါက်တာ Michelle Chester ကအမေရိကန်မှာ COVID-19 ကာကွယ်ဆေးကိုပထမဆုံးထိုးနှံပေးခဲ့သူပါ
While given the vaccine as a clinician you focus
ဆရာဝန်တဦးအနေနဲ့ကာကွယ်ဆေးထိုးပေးတဲ့အခါမှာလူနာကိုပဲအာရုံစိုက်ရပါတယ်။ဒါကြောင့်ကျမကကာကွယ်ဆေးထိုးတာကိုအာရုံစိုက်ပါတယ်။ကျမတို့ကပထမဆုံးဆိုပြီးတော့အားလုံးကပြောကြပေမဲ့ကျမတို့တော့တိတ်ပြီးထူးထူးတွေမရှိလာပါဘူး။ဒါပေမဲ့စိတ်လုံရှားစရာကောင်းပါတယ်။
နယူးယောက်လန်နော်ဟေးဆေးရုံကအရေးပေါ်ဌာနအကြီးအကဲဒေါက်တာယီဖ်မိုက်ကယ်ဒူရိုဆဲလ်ကကိုဗစ် -19 ဆေးအထူးခံတဲ့ဒုတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့ကသိပြီးတော့အရေးကြီးတယ်လို့မျှော်လင့်ချက်တွေလည်းရှိလာတဲ့နေ့ပါတဲ့ကာကွယ်ဆေးထိုးရတော့မယ်ဆိုရင်လက်တွေ့တွေ့ရှိချက်တွေအပေါ်မှာစိတ်ချလက်ချယုံကြည်မှုအပြည့်နဲ့ထိုးနိုင်ဖို့အရေးကြီးပါတယ်လို့သူကပြောသွားတာဖြစ်ပါတယ်အမေရိကန်မှာပထမဆုံးအနေနဲ့ COVID-19 ကာကွယ်ဆေးထိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကလည်း Twitter လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကကျန်းမာရေးဝန်ထမ်းတချို့တနင်္လာနေ့မှာ Pfizer နဲ့ BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးထိုးနှံမှုစတင်လိုက်ပြီးတဲ့နောက်မှာအများပြည်သူကြားကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုအပေါ်စိတ်ချလက်ချရှိလာအောင်လဲဆောင်ရွက်သွားမယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Aza ကသတင်းစာရှင်းလင်းပြောဆိုသွားပါတယ်
Like so many Americans I eagerly await the day when I can go receive a safe and effective
တခြား American တွေနေတူပါပဲဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးထိုးခွင့်ရမယ့်နေ့ကိုကျွန်တော်စောင့်နေပါတယ်ကျွန်တော်မိသားစုထိုးခွင့်ရမယ့်နေ့ကိုလည်းစောင့်နေပါတယ်ရှိလာမယ့်သတင်းပတ်တွေအတွင်းမှာတော့ကျွန်တော်နဲ့အတူဌာနရင်းကအများပြည်သူကြားမရေးဆန်ရဦးဆောင်သူတွေကဒီကာကွယ်ဆေးတွေဟာအလွန်ဘေးကင်းပြီးထိရောက်မှုရှိတဲ့အကြောင်း American ပြည်သူတွေကိုအသိပေးနိုင်အောင်တွန်းအားပေးဆောင်ရွက်သွားပါမယ်
အမေရိကန်လူတို့အတွက်ကာကွယ်ဆေးပို့ပြီးရလာဖို့ Pfizer နဲ့ဆက်လက်ဆွေးနွေးနေတဲ့အကြောင်းလဲ Operation Raspi ရဲ့အကြံပေးအရာရှိချုပ်ကပြောပါတယ်။ကြီးတက်ဗိုလ်ချုပ်ကြီး Gusta Pana ကအစိုးရရဲ့ Operation Raspi အဖွဲ့ပူရဲကောင်းဆောင်ဖြစ်ပြီး COVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအပိုင်းကိုကြီးကြပ်သူဖြစ်ပါတယ်
။ There's a storm that's coming into the northeast ပုဒ္ဓဟူကြာတာပရိနဲ့တောက်ကြနေပြီမှာအရှင်းမြောက်ပိုင်းတစ်လျှောက်မုံတိုင်းဝင်လာဖို့ရှိပါတယ်အနောက်မြောက်ပိုင်းမှာလည်းအင်္ဂါပုဒ္ဓဟူနဲ့ကြာတာပရိနေတို့မှာမုံတိုင်းကြီးတစ်လုံးဝင်ရောက်တိုက်ခိုက်မဲ့အခြေအနေရှိပါတယ်ရာသီဥတုအနေထားကအခက်အခဲဖြစ်လာနိုင်ပါတယ်
ဒီသတင်းပတ်ကွန်ပိုင်းမှာ Pfizer နဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးအလုံးရေ 2.6 သန်းကိုပထမအတုပ်အနေနဲ့နိုင်ငံတော်ဝန်ကနေရာ636နေရာကိုပို့ဆောင်ဖြန့်ဖြူးဖို့အစိုးရကစီစဉ်ထားတာပါ။နောက်ကာကွယ်ဆေးတစ်ခုဖြစ်တဲ့ Moderna Inc. ရဲ့ COVID-19 ကာကွယ်ဆေးကလည်းအစောဆုံးဒီသတင်းပတ်ထဲမှာအသုံးပြုခွင့်ရမယ်အနေအထားရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကဘာမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက် 16.2 သန်းနဲ့အများဆုံးဖြစ်ပြီး COVID ကြောင့်သေဆုံးရသူကတနင်္လာနေ့မှာ3သိန်းနီးပါးကိုရောက်ရှိခဲ့ပါတယ်ရှင်
။ရေမစင်းကြောင့်သူတမရွှေပြောင်းလောက်သားသိန်းနဲ့ချီပြီးတော့ရှိနေတဲ့ကချင်ပြည်နယ်ဖားကန့်ဒေသတွင် COVID ကာကွယ်ရေးအစီအမံတွေပို့ပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးကြပါမယ်။ကူးစက်မြန်ကပ်ရောဂါကိုဗစ်ကူးစက်မှုလူရာနဲ့ချီတွေ့ရှိလာပြီးတဲ့နောက်ကချင်ပြည်နယ်ဖားကန့်ဒေသလုံကင်းကျေးရွာအုပ်စုတွေအသွားလာကန့်သတ်မှုလော့ခ်ဒေါင်းချပြီးကိုဗစ်အနေနဲ့ထိန်းချုပ်ကာကွယ်နိုင်ရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပို့လုပ်ဆောင်လိုက်ပါတယ်။ကိုဗစ်ကူးစက်မှုကာကွယ်ရေးအတွက်တိုင်းနယ်ဆရာဝန်ကျန်းမာရေးမှုတွေအုပ်ချုပ်ရေးမှုရမ်းမီရဖတွေစီမံဆောင်ရွက်နေကြပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကရှင်းပြပါတယ်
။ဒီဖားကန့်တမျိုးနယ်လုံးမှာအကြီးအရေးကြီးဆုံးနေရာကကျွန်တော်လုံခင်အုပ်စုကျွန်တော်နေရာလည်းလုံခင်အုပ်စုကြီးပါအုပ်စုဆိုပေမဲ့လူရေကတသိန်းဝန်းကျင်လောက်ရှိအဲကျွန်တော်ဒေတာခေါ်မှော်ရွာတွေပေါ့ဗျာဟိုခုနမိုက်ဂရန့်တွေရေမစေးတွေဒီလိုနေကြတဲ့လူတွေအများဆုံးရုပ်တွေရွာလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့လက်ရှိအခုလိုရောဂါဖြစ်ပေါ်တဲ့အနေအထားကကိုတွေ့ပြီးဆိုတာနဲ့ကိုကျွန်တော်တို့ကဒေတာအနေအထားအရကျွန်တော်လော့ဒ်ဒေါင်းချတယ်အဆက်တွေတွေကုန်ဖြတ်ထားတယ်ဖြတ်ပြီးတော့မှတို့တွေ့ဆောင်းဦးနေကိစ္စလေးကိုကျွန်တော်တို့တတ်နိုင်မှာပေါ့မဟုတ်ဘူးကြီးပေးဒီလိုဒီလိုအဖြစ်ကျွန်တော်တို့တောက်လျှောက်နောက်ဆုံးဘလောက်ကြီးဖြစ်လာပြီလဲဆို100ကျော်ပေါ့ဗျာလုံးခင်းမှာရက်ွက်5ခုရှိတယ်အဲ့ဒီရက်ွက်တွေအားလုံးကိုပြန့်နှံ့သွားတယ်ပို့ကကျွန်တော်တို့ပြည်내ကျမရေးဌာနကလည်းလုံးခင်းအုပ်စုတစ်ခုလုံးကိုကျွန်တော်တို့လော့ဒ်ဒေါင်းဖြစ်တာကျွန်တော်မနေ့ကညနေ6နာရီစပြီးတော့တတ်မှတ်လိုက်တာ
ကိုဗစ်ကူးစက်မှုကပိုးပြီးတော့ပြန့်နှံ့လာတဲ့အတွက်ကြောက်စိမ့်တွင်းလုပ်ငန်းခွင်ကြောက်ဝိုင်းနေဈေးဆိုင်နေပိတ်ခိုင်းလိုက်ပြီးကျေးရွာတောအုပ်စုကနေတောအုပ်စုစီသွားလာမှုကိုတားမြစ်ပြီးတော့ကန့်သက်ချက်တွေပို့တိုးချလိုက်တာပါပြည်သူတွေကိုလည်းနေမနေမှာပဲနေကြဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီလိုအနေထားမှာတော့ဖားကတ်ဒေသခံတွေနဲ့ရွှေပြောင်းလုပ်သားရေမစေးကြောက်ချခွေသူတို့ကြားဤစီစားဝတ်နေရေးအချက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်နေလို့ဝိုင်းပြီးတော့ကူညီပေးနေကြပါတယ်လို့ဖားကတ်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ
်ဒီလော့ဒ်ဒေါင်းအေရီယာအတွင်းမှာရှိတဲ့တော့လူရည်လည်းအင်တာမန်များတယ်ကျွန်တော်အုပ်စုမှာရှိတဲ့ရွာပေါင်း20ကျော်တဲကအခုလက်တွေ့လက်ရှိပိုးတွေ့နေတာက900 800လောက်တော့ရှိတယ်ပေါ့အဲ့တော့ဂျာနဲ့ရွာတွေလည်းကုသမှုရှိအောင်ကိုရွာနဲ့ကိုတာဝန်ယူပြီးတော့မှကျွန်တော်တို့ဒီကိလေတွေထားတယ်မောင်းနှံကိလေထားတယ်အဲဂျာနဲ့အချိန်တွေကိုเนาะကျောင်းမကြီးကိစ္စနဲ့เนาะအရေးပေါ်ကိစ္စလည်းမြေအပြင်မထွက်ဖို့အဓိကတော့ကျွန်တော်လုံခင်းအုပ်စုတစ်ခုလုံးရဲ့ကိုစားဘယ်လိုလုပ်ကြမလဲဆိုတာလေးကိုကျွန်တော်တိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်ဗျ
ကျောင်းသိန်းပြင်းမှာရေမစေးကြောက်ရှာဖွေသူရွှေပြောင်းလူသမားတွေပါတင်းချီပြီးနေထိုင်နေကြတာမို့ကူးစက်မှုဖြစ်မှာကိုစိုးရင်ခဲကြတာပါအခုတော့ဖြစ်လာတဲ့အချိန်မှာအသွားလာကန့်သတ်မှုတွေပိုတိုးလှုပ်ဆောင်လာပေမဲ့စီကဲလိုက်နာမှုအရေးယူဆောင်ရွက်မှုကတော့အတော့ကိုအားနေပါတယ်လို့ဖားကတ်ဒေတာခန်သတင်းသမားကိုစော်မိုးထက်ကပြောပြပါတယ်
ဒီလိုဖားကန့်ရတယ်ဒီရှင်းကြောင်းလို့သားများတာလို့ရှင်းကြောင်းလို့သားများတဲ့အမျိုးတော့ပိတ်မိနေတယ်လို့ဖြစ်နေတာပေါ့အခုဒီကရှိတာကြောက်ဝိုင်းနေပေါ့အခုနောက်ပိုင်းအဲ second wave ပါအများဆုံးဖြစ်သွားတဲ့ပြဿနာကကြောက်ဝိုင်းရခုလက်ရှိကူးနေတဲ့စာနှုန်းကလည်းများတော့ဝိုင်းနေတော့အဲ့လိုဖြစ်သွားတာအစိုးရကလည်းဘာလဲဆိုတော့ဒီကိစ္စပေါ်မှာပြတ်ပြတ်တတ်တတ်ဆိုင်နေတာမျိုးမရှိဘူးဗျာပြောချင်တာကပြတ်ပြတ်တတ်အရေးကြီးဆိုတာမရှိဘူးဆိုတော့ဒီသူတူးချင်းစီကကိုယ့်အပြစ်စိတ်နဲ့ကိုထိန်းသိမ်းသိမ်းလို့မှဒါကြီးကကျွန်တော်တို့ဖားကတ်တော့ရှင်ပြည်နဲ့တင်နေနောက်ပြီးတော့ကျွန်တော်တို့ဖားကတ်ဒီတိကျတဲ့လုပ်ငန်းတွေလည်းမရှိတော့ဘူးပေါ့နော်အဲ့တော့ဒီထက်ကလူတွေအနေနဲ့ကတော့တော်တော်လေးစက်သေးလိမ့်မယ်ဒီကိုယ်စက်နဲ့ပတ်သက်ပြီးတော့ဟိုသူတို့ခိုင်တဲ့ပုံတွေကတော့အတော်လေးရပ်ပြီးရရဲနိုင်နေရဟုတ်
ကချင်ပြည်နယ်တပီနယ်လုံးအတိုင်းတာနဲ့ဒီဇင်ဘာလ14ရက်နေ့ည9နာရီနောက်ဆုံးသတင်းထုတ်ပြန်ချက်အရတခွဲစစ်တပ်စစ်ဆေးမှုပေါင်း 29,618 ဦးမှာတော့ 428 ဦးထိပိုးတွေ့ရှိပါတယ်။ဖားကန့်ဒေတာကတော့ 288 ဦးထိတွေ့ရှိပြီးကချင်ပြည်နယ်အတွင်းမှာကိုဗစ်ပိုးတွေ့ရှိမှုလူနာအများဆုံးဒေတာတစ်ခုလည်းဖြစ်ပါတယ်ရှင်။
တပ်မတော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့ကြားစီးရစ်တင်းမှမှုတွေရောကြနေရှင်မှာပဲရခိုင်ပြည်နယ်မှာမိုင်းပေါက်ကွေးမှုတွေကြုံနေရတာကြောင့်ဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်အမ်းမြို့နယ်မှာဒီလတစ်မြေပေါက်မိုင်းပေါက်ကွေးမှု၃ကြိမ်ကြုံခဲ့ရတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒီကနေ့မနက်မှာလည်းကစုကိုင်းကျေးရွာနီးမိုင်းပေါက်ကွေးမှုတစ်ခုဖြစ်ခဲ့ရမှာ ထိခိုက်ဒဏ်ရာသူမရှိပေမဲ့စိုးရိမ်နေကြတယ်လို့ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့မတော်ရတာတော့ကမတော်ရတာတော့ကဘယ်လည်းမတော်ရသူတို့ကဘယ်လည်းမတော်ရမတော်ခိုင်းကိုဦးနေနဲ့ကိုမတော်ရချောင်းနဲ့မရှိရဘယ်လည်းမတော်ရတာစားဖို့တောက်ဖို့လည်းငုံကုန်နေကြတယ်ဒီကခဏကဆိုးနေတာခဏခဏပောက်တာလည်းဆိုးနေတယ်အခုဆိုရင်ပို့ဆိုးတော့ဗောလူတွေကလည်းဒီအားမျိုးနဲ့ကစားအောင်ဆုံးပါတယ်ဒီဘက်မှာလည်းတယောက်ဒီဘက်ဒီချောင်းမှာလည်းတယောက်ဒီတဲ့အဲ့လိုဒီမင်းမင်းတွေကမင်းတို့အားရရှိဒီကြက်ကလည်းရှိသေးတယ်။ဘယ်ကတော့ကိုင်ကတော့မပြောနေတော့ပါ။စားစရာလည်းမရှိဘူး။ဘယ်ကလာတဲ့ကန်တထားတာကတည်းကဒီကတော့တော့တောင်းဝင်ပြီးခိုးပေးနေရတာ။အခုတော့တောင်းကိုမကပဲနဲ့ဒီကိုရရေနီနာလေးမှာဥစဉ်လည်းမတွားရ။ဘယ်လည်းမတွားရချောင်းလည်းမရှိဘူးတော့က
ကစုကန်ချီရောအနီမှာတော့တမ်တော်စခန်းတဲ့အရှိစိတ်ထားတယ်လို့အဲရခိုင်လက်နက်ကင်ဖွဲ့ရဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပူပေမဲ့ဒီကနေ့ပောက်ကွေးမှုဖြစ်ခဲ့တဲ့မြေမြောက်မိုင်းတွင်ဘသူမှတာဝန်ရှိတယ်လို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးလက်နက်ကင်တပ်ဖွဲ့တဲ့လှုပ်ရှားရာဒေသမှာမကြာခဏကြုံနေရတဲ့မိုင်းပောက်ကွေးမှုတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးမှုတွေရှိနေကြောင်းလည်းအမျိုးနယ်အခြေစိုက်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်
မိုင်းကွဲတာကတော့အမျိုးနယ်ကကျူကန်အုပ်စုပေါ့နော်အဲ့ဒီကကျူကန်ကြီးရောအနီးမှာပေါ့အဲ့ဒီကကျူကန်အနီးမှာပေါက်တယ်ပေါ့နော်အဲ့ဒီပေါက်တဲ့နေရာတဝိုင်းမှာတော့အာတတ်မတော်ကသခန်းချထားတယ်ပေါ့နော်အာအဲ့ဒီပေါက်တဲ့နေရာကဒီဇင်ဘာလအတွားမှာပေါ့နော်ဒီဇင်ဘာလအတွားမှာဒီဇင်ဘာ3ရက်နေ့တကင်ပေါ့ဒီဇင်ဘာ7ရက်နေ့တကင်ပေါ့ဒီဇင်ဘာ14ရက်နေ့တကင်ပေါ့လက်ကင်ပေါက်ပြီပေါ့နော်အဲ့ဒီကတော့ဒေသခံတွေတော့ထိခိုက်တဲ့အရာမုံတွေမရှိဘူးပေါ့နော်။ငကောကအဲ့ဒီနေရာမှာပေါက်ခွေတယ်ရှိတယ်ပေါ့နော်။အဲ့ဒီနေရာမှာပေါက်ခွေတာရှိတယ်။အော်ဘောလာတုံးငယ်နေကရှင်ပေါက်လို့အမျိုးသမီးတို့ဒီဆုံးသွားတာတဲ့
။တမ်တော်ရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိရာအမ်းမျိုးနေဟာတောင်ပေါ်ဒေသတစ်ခုဖြစ်တာကြောင့်ဒေသခံများစုကတောင်ယာနဲ့ဥယျာဉ်ခြံစိုက်ပျိုးရေးလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါတယ်။ဒါပေမဲ့လည်းအခုအခါစိုက်ပျိုးရေးအဓိကအားထားနေကြတဲ့ဒေသခံတွေမြေနောက်မဲ့အန္တရာယ်ကိုစိုးရိမ်နေကြတယ်လို့လည်းကိုမျိုးလင်ကပြောပါတယ်။
အဲ့ဒီဒေသမှာကတော့ငိုကလေးကကြိုက်ရပတိပစွာဖြစ်ကလေးကပဲဒေသခံတွေကကျိုးရင်အတက်လုံးခုံမုံမရှိတယ်လို့ဒေသခံတွေကခံကြရတယ်ဘောနော်နေနာကြီးတွေနဲ့ဆံပြေလို့ဒေသအရာတွေတည်ဆင်းတာတွေဒါဆောက်ရှိတယ်အဲ့ဒီနောက်ပိုင်းမှာမြင်ပြမိုင်းတွေကလည်းဒါဆောက်ပေါက်ပြီးတည်ဆင်းလာတဲ့တန်ရတာပဲရှိတယ်ဘောနော်အခုလက်ရှိအပြစ်ခံရရတဲ့ကာလမှာတော့မြင်မိုင်းတွေပေါက်ဝဲနေတယ်ဆိုတော့ဒေသခံတွေရဲ့အတက်လုံးစီးရတဲ့ကျခုပဲလေအမတ်ခံလို့မရတဲ့အနေထားမှာရှိနေတယ်ပေါ့နော
်မြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်ကြာစစ်ရေးတင်းမာမှုတွေကာလအတွင်းမှာမြင်းမြောက်မိုင်းနဲ့စစ်လက်ကျန်ပုံးတွေပေါက်ကွေးမှုတွေကြောင့်ထိခိုက်သေဆုံးတာ33ဦးထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေအတွင်းအရာသာထိခိုက်သေဆုံးမှုတွေပုံများလာသလိုစစ်ဆောင်ဒုက္ခသည်2,300ကျော်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အေအဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်မှာတော့တိုက်ပွဲတွေရဆိုင်နေတာတလကျော်လောက်ရှိနေပေမဲ့မြေမြောက်ဝိုင်းအန္တရာယ်ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒေါက်ခတွေရဲ့များပြားနေရမပြန်သေးပေဖြစ်နေကြပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှေဘက်ရှလာကတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေအတွင်းမှာအရသာထိခိုက်သေဆုံးမှုတွေဟာစစ်ရဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလထက်ကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါရခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားပါတယ
်စင်တော်ဝင်းမဲပါရွေးကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးတိုင်းရင်းသားပါတီတွေနဲ့မကြခင်တွေ့ဆုံညှိနှိုင်းဖို့ရှိတယ်လို့တော်ဝင်ပေးခံရသူတူဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်သူကပြောလိုက်ပါတယ် NLD ပါတီဘူလုံးမှုဆောင်အတွေ့အမှုသုံးတဲ့ပဲခူးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွန်ညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းနာပါတီတွေဖြစ်စေချင်တာကိုအရင်နှောက်ထောင်ပြီးဘာတွေလိုက်လျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစိုးအကြံပြုလိုက်တဲ့တိုင်းနာပါတီကြေကွေရခေါင်းဆောင်တွေကိုမေးထားပါတယ်ရှမ်းပြည်နယ်မှာမဲအတော်များများရထားတဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတယ်အထွေထွေအတွင်းမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေကြည့်မယ်ဆိုလို့ရှိရင်တော့အရင်ရေကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့စာလို့ရှိရင်တော့အထူးသဘောဘက်ကိုပုံပြီးဆောင်လာတယ်တိုင်းသားတွေနဲ့ပုံမှန်မိစအောင်ကြိုးပမ်းလာတာတွေ့ရတာပေါ့နော်အဲကြောင့်မို့လို့ကျွန်တော်ဘက်ကတော့တရားဝင်စက်တွေလာခြင်းမရှိသေးပေမဲ့လို့ကျွန်တ ိုးဆိုရမယ့်အပိုင်းမှာရှိပါတယ်။
ရခိုင်ပြည်နယ်မှာမဲညာစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောခွင့်ရတော့အင်းနုစင်ကလည်း
ကျွန်တော်တို့ကတော့ဒီအဲ့ဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်တို့ရှင်းမှာကြိုးနေတယ်ဆိုတော့အင်တာဗျူးတွေမှာလည်းပြောတယ်။ဉာဏ်ကြားစာလည်းပါတီနေနဲ့ဉာဏ်ကြားခဲ့ပြီးဖြစ်ပါတယ်။သမီးရောက်ပြီးတာပဲဖြစ်ပါလ
ေ။ဒါပေမဲ့ရှားကောင်းပါတီလို့လည်းသိထားကြတဲ့ SNLD ပြောကြရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြောင်းရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ယက်တီချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ကလည်းအကြောင်းပြန်လို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမပြုရပါဘူးနော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူပေါင်းမယ်မပူပေါင်းဘူးလားဆိုပြီးမိကုန်းနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်မှုလိုအပ်တာပေါ့ဗျာကျွန်တော်တို့ကလည်းတရားဝင်စာရင်းလက်ခံရရှိခြင်းမရှိတဲ့တဲ့ချောင်းမှုလို့ online ပုံမှာပဲဒီတိုင်းပဲခြေချရတာပါပဲအဲ့ပုံမှာတော့တုံ့ပြန်ရနားလည်မှုလွဲလို့မဖြစ်ဘူးလို့မြင်ပါတယ်
ဒီနေရာမှာမုန်းချီနယ်မှာအရင်မွန်ပါတီတွေပူပေါင်းထူထောင်ထားပြီးမဲတစုံတရားနိုင်ချတဲ့MUP မိုးညီညီပါတီကြောက်ရနဲ့တော်ဘက်သူတွေတွင်မူနိုင်လည်ကြီးကျမကလည်း
ဒီဒီနိုင်ရှိနေတဲ့သဘောထားကိုကျွန်တော်တို့ကကြိုးယူပါတယ်။ဒီကဲကလည်းဒီပေးလာတဲ့စာကဖိတ်ကြော်တဲ့စာကံလန့်ချက်ပေးတဲ့စာလို့ကြိုတယ်ဒီပေါ်မှာကြောက်ကြံမှုမလိုအပ်ဘူးသို့တော့အဲ့ဒီစာကိုတော့ကျွန်တော်တို့ပါတီတွေနဲ့တိကျပြီးကြိုးယူလက်ခံတယ်ဆိုတာမီဒီယာကအချင်းသဘောထားထုတ်ပြန်ထားပြီးဖြစ်ပါ
ဒါပေမဲ့အခုလိုဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်စင်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ်
။လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်ချိန်ဘယ်လိုနေရာတွေမှာဘယ်လိုအခမ်းအနားကိုဘယ်လိုအကြောင်းအရာကိုဆွေးနွေးမယ်ဆိုတာကိုသေချာဖော်ပြပြီးတော့ရှင်းရှင်းလင်းလင်းပြအောင်သူတို့ဘက်ကပေါ်ထုတ်ဖို့လိုအပ်တာပေါ့နော်။အဲ့လိုမျိုးပုံဝင်လင်းဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာပဲဒီလိုမျိုးသူတို့ဘက်ကပြုတင်ကျင်းပထားတယ်၊ဘာလုပ်တယ်၊ညာလိုက်တယ်ဆိုတာလောက်နေရတော့လုံးမချလောက်ပေါ့ဗျာယူသားပွင့်လင်းနဲ့ခင်းချင်းညို့တော့စပြက်ကိုလိုအပ်တယ်
ဂျာကိုဒေါ်အင်းနုစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းသားတွေဘက်ကိုအရင်ဖြစ်စေချင်တာမေးလာမယ်ပေါ်တော့အခုလိုပြန်ရှင်းပြပါတယ
်ဒီဆက်လက်ရဲ့ပုံမှာတော့ကျမတို့ပါတီအားပေါ်ပါတီရဲ့ဆုံးဖြတ်ချက်တွေကျမတို့ပါတီမှာစီးရင်းစီနေရအောင်မှာဖြစ်ပါတယ
်ဒါပေမဲ့နိုင်လည်းကြီးကျမကတော့ဆွေးနွေးလာမယ့်အပေါ်အသင့်တင်ထားတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆိုကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်ကလည်းအပြည့်တင်ထားပါတယ်
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စိုးရိမ်ကြောင်းပြောလာခဲ့တဲ့အပေါ်မှာတော့ဒေါ်အင်းနုစင်က
ဒီလိုရခိုင်ပြည်ရဲ့စစ်တွေမှုမှာအနိုင်ကပါတီဖြစ်တဲ့ NLD အစိုးရရဲ့ဝန်ကြီးချုပ်ဦးမျိုးအပေါင်းရခိုင်ပြည်ရဲ့အစိုးရဟာအခုဒီပြည်ဝင်ပြည်ကြီးနေလုံးနဲ့မလားမြန်မာဝန်ကြီးကအစဒီတိုင်းတင်နေကြတဲ့ဖြစ်တယ်ဆိုတော့တာကြည့်လို့များလုံခြုံရေးရလာရောက်ဖို့အခက်အခဲရှိတယ်ဆိုတော့လောကနားမလည်လို့မရဘူး
ဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့ NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကင်းကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညှိနှိုင်းပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
ပြောရမယ့်ကတော့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအဝွန်အပြည့်ကောက်လို့တင်ပြပေးသွားပါမယ်ကျွန်တော်အမြတ်သူပါ Nikkei Asia Online သတင်းမှာရေးသားရတဲ့ writer သတင်းဆောင်ပါကိုကောက်လို့တင်ပြပေးပါပါတိုင်းပြည်ရဲ့ဒုတိယအကြီးဆုံးအရောင်းဝယ်စာချုပ်အဖြစ်တိုက်ရိုက်ရင်းနှီးမြှုပ်နှံလာတဲ့ငွေကြေးတွေကို ARB Green Tower ကုမ္ပဏီကရရှိမှာဖြစ်တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ဥရောပတိုက်နိုင်ငံငယ်လေးဖြစ်တဲ့ Luxembourg ခြေဆိုင် CVC အစုရှယ်ယာနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကုမ္ပဏီကြီးကမြန်မာနိုင်ငံရဲ့အကြီးဆုံးတယ်လီဖုန်းတာဝါတိုင်းကုမ္ပဏီကိုဝယ်ယူဖို့သဘောတူလိုက်ပြီလို့ Reuters သတင်းတရက်မှာဖော်ပြထားပါတယ်။ဒီရောင်းဝယ်စာချုပ်ဟာဒေါ်လာတန်900ပတ်ဝန်းကျင်တန်ကြီးရှိပြီးတော့ဒါဟာအရှေ့တောင်အာရှနိုင်ငံတွေတွေကိုကမ္ဘာလုံးဆိုင်ရာကုမ္ပဏီတွေကပထမဦးဆုံးချင်းင်းဝင်ရောက်လာခြင်းပဲလို့သတင်းရက်ွက်တွေကပြောပါတယ်။ CVC ကကမ္ဘာအကြီးဆုံးပုဂ္ဂလိကအစုရှယ်ယာကုမ္ပဏီတစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံမှာပထမဦးဆုံးရင်းနှီးမြှုပ်နှံမှုအနေနဲ့နိုင်ငံတော်ဝန်တယ်လီဖုန်းတာဝါတိုင်း4000နီးပါးရှိတဲ့ AIRI Green Towers ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုဝယ်ယူလိုက်ခြင်းဖြစ်ပါတယ်။ဝယ်ယူနိုင်ခြင်းရှိတဲ့နောက်ဆုံးစကားတင်အကုမ္ပဏီစီးရင်ထဲမှာဒေသရင်းကုမ္ပဏီတွေအပါအဝင်တခြားသောကုမ္ပဏီတွေရှိနေပြီးတော့ CVC ကိုအထူးသီးသန့်အနေနဲ့ရောင်းလိုက်တာလို့အယောင်းဝယ်တွေနဲ့နှီးဆက်တဲ့သတင်းရက်ွက်ကဆိုပါတယ်။ ဝယ်ယူဖို့အလားအလာရှိတဲ့ကုမ္ပဏီတွေဟာကွင်းစင်းလေးလာတာတွေအကြောင်းဝယ်ကာလအတွင်းလှုပ်ဆောင်အောင်မဲ့လုပ်ငန်းဆောင်တာတွေကိုလှုပ်ဆောင်ဖို့အတွက်ဒေသတွင်းအကြံပေးတွေနဲ့နှီးပြင်းအဆိုင်အကြံပေးတွေကိုငားရင်လှုပ်ဆောင်ခဲ့ရပြီးအဲဒီကာလတစ်နှစ်ခန့်ကြာခဲ့တယ်လို့သတင်းရက်ွက်တွေကဆိုပါတယ်ရိုက်တာကရရှိတဲ့သတင်းအချက်အလက်တွေအရ ARV Green Towers ရဲ့ Share ပိုင်ဆိုင်သူများအဖြစ်ဒူဘိုင်းခြေဆိုင် Bluestone Management ကနေလဘနွန်ခြေဆိုင် M1 Group ကဖော်ပြထားပြီးရောင်းဝယ်ကိုသဘောတူလာပြီးတော့အခြားငွေကြေးအချက်အလက်တွေကိုတော့ပေါ်ပြထားခြင်းမရှိပါဘူးဆွဲဆောင်မှုရှိတဲ့အခြေခံတွေနဲ့ဖွံ့ဖြိုးကြီးထွားလာတဲ့မြန်မာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းအပေါ်ပုံမအောင်မြင်တိုးတက်ဖို့အတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့ M1 Towers ရဲ့ညွှန်ကြားရေးမှူး Jamal Ramdan ကပြောခဲ့ပါတယ် CVC ကတော့ဒီရောင်းဝယ်စာချုပ်နဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံနဲ့အဓိကတယ်လီဖုန်းဝန်ဆောင်မှုတွေလုပ်နေကြတဲ့ Norway ခြေဆိုင်ဆက်သွယ်ရေးကုမ္ပဏီကြီးတွေဖြစ်တဲ့ Telenor အပါအဝင်ကတာချေဆိုင် Oridu နဲ့ဒေသခံ Mitel ကုမ္ပဏီတွေအားလုံးနီးပါးဟာ AIRD ရဲ့တယ်လီဖုန်းတာဝါတိုင်းတွေကိုအသုံးပြုနေရတာဖြစ်ပါတယ်။ဒီအရောင်းအတွက်စင်ကာပူချေဆိုင် Standard Chartered Bank ကအဓိကဗန္နာရေးအကြံပေးဖြစ်လှုပ်ဆောင်ခဲ့ပြီး AIRD ဘက်ကတော့ဆွစ်ဇာလန်ချေဆိုင်ရင်းနှီးမြှုပ်နှံမှုဘဏ်တစ်ခုဖြစ်တဲ့ UBS ကပူးတွဲဗန္နာရေးအကြံပေးဖြစ်ပါဝင်လှုပ်ဆောင်ပေးခဲ့ပါတယ်။ပြည်စုံကတော့ www.asia.nikkei.com မှာဝင်ရောက်ပတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုတော့ဒီဇင်ဘာနှစ်တကူကာလတေးသချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်ပေးပါပါ။အစိုးရမေသူရဲ့စောင်းလေပြည်မြင်သချင်းကိုနားဆင်ရပါပါ။ကနေ့နဲ့ကင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ဥရောပသမဂ္ဂကနေ Britain နှုတ်ထွက်ပြီးနောက်အကူပြောင်းကာလကအခုဒီဇင်ဘာလကုန်နာနဲ့ကုန်ဆုံးပါပါ။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းဥရောပနိုင်ငံတွေရဲ့၅ပန်းလုပ်ငန်းကဏ္ဍမှာအကြီးအကျယ်ပြောင်းလဲတည့်ဖြစ်လာဖို့ရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပါမယ်ရှင်။ဗြိတိန်နဲ့ပြင်သစ်ရေပိုက်နယ်ချမ်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမာဂေါ်လင်းညေကိုရီအသွားပြန်၅ပန်းပိုက်ဆွဲကြပါတယ်။ဒါပေမဲ့ဒီလိုလုတ်ခွင့်ရဖို့ကရေရှည်မှာတိတ်မတိကြပါဘူး။ပြင်းသည့်ရဲ့ငါးပန်းတင်မော့တွေစိုက်ကတ်ရနဲ့ငါးတန့်စင်ထုတ်ပို့ရအလို့အများဆုံးဘလွန်ကီဆာမစိုက်ကမ်းမှာနီကိုလတ်စ်တို့ညက်ကူတွေအခြေဆိုင်အလို့လုံနေတာပါ။ဗြိတိန်ရေပြင်ကနေဖမ်းမိတဲ့ငါးပမာဏဟာသူတို့နှစ်စဉ်ဝင်ငွေရဲ့ထက်ဝက်ရှိပါတယ်။ ဒါပေမဲ့လာမယ့်ဇန်နဝါရီလတရက်နေ့မှာတော့ဗြိတိန်ရေပိုင်နယ်အတွင်းဥရောပ၅ဘန်သမားတွေအရင်လိုဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး။ပြင်သစ်ပင်လယ်၅ဘန်သမားနီကိုလတ်မာဂိုလီကတော့ရှေ့လာမယ့်အပြောင်းလဲကသူတို့အကြိုက်တော့မဟုတ်ဘူးလို့ပြောပါတယ်။
Oui, je pense que le président Macron doit rester
Tamara Macron a nené ပြပတ်သားသားရည်တည်ဖို့လိုအပ်ပါတယ်။ဘာပဲဖြစ်ဖြစ်ဘယ်တန်ဃာတွေမှအကျိုးရှိမှာမဟုတ်ပါဘူး။ဗြိတိန်တန်ဃာတွေလည်းကျင်းနတ်မှာမဟုတ်တလို့ပြင်သစ်တန်ဃာတွေလည်းကျင်းနတ်မှာမဟုတ်ဘူးဆိုတာသိကြပါတယ်
။ဘယ်လိုသဘောတူညီချက်မျိုးမဆိုတက်ရောက်ချင်းသုံးလာချိန်မှာနေဆက်တွေကိုထိန်းချုပ်ကန့်သတ်မှုစီးမြင်သစ်တွေထွက်လာမှာကြောင့်ဗြိတိန်နဲ့ဥရောပစည်းကွက်ချကုန်စည်စီးဆင်းမှုရှုပ်ထွေးသွားစေနိုင်ပြီးဗြိတိန်၅ဘန်းသမားတွေအတွက်လည်းအကျိုးရုပ်စေနိုင်တယ်လို့သူကပြောပါတယ်။ဗြိတိန်ရေပိုင်နက်ကိုပြန်လည်ထိန်းချုပ်ရေးကဥရောပတဲကနေဗြိတိန်နှုတ်ထွက်ရေးစီးရုံးလှုပ်ရှားသူတွေရဲ့အဓိကရှိမှန်းချက်ကြီးတစ်ခုလည်းဖြစ်ပါတယ်။ပြင်းတဲ့ဘက်ကတော့ဒီအချက်ကပြင်းတဲ့ငါးဖန်သမားတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်အကိုင်းကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောဆိုထားပြီးသဘောတူညီချက်ကိုမကျက်ရင်ဗီတိုသုံးပယ်ချဖို့အဆင်သင့်မယ်လို့ပြောဆိုထားတာပါဗြိတိန်ရေပိုင်နဲ့ထဲမှာဘလောက်ဝင်ရောက်ခွင့်ရမလဲဆိုတာနဲ့ငါးပမာဏဘလောက်ထိဖန်ခွင့်ရမလဲဆိုတာကအခုဥရောပသမဂ္ဂနဲ့ဗြိတိန်ကြားအကြီးအကျယ်ညှိနှိုင်းနေကြတဲ့ကိစ္စဖြစ်ပါတယ်သဘောတူညီချက်တစ်ခုရရင်တော့ဗြိတိန်ရေပိုင်နဲ့မှာငါးဖန်ခွင့်လျှော့သွားမှာဖြစ်ပြီးသဘောတူညီချက်မရဘူးဆိုရင်တော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကငါးဖန်တင်မောတွေဗြိတိန်ရေပိုင်နဲ့ကိုလုံးဝဝင်ရောက်ဖန်ဆီးခွင့်ရတော့မှာမဟုတ်ပါဘူးအဲ့ဒီအချိန်ရောက်ရင်ပြင်သစ်ရေပြင်မှာအလုံးရောက်လာကြမယ်လို့ပြောသူကတော့ပြင်သစ်ငါးဖန်သမားတူဖြစ်တဲ့မက်တီးယာပင်တိုဖြစ်ပါတယ်
Tous les bateaux européens qui viennent pêcher ici.
Uyopa nengat khu chin si ka motor boat de le pyin tit ye pyin ma la pi nga phan cha ba me. Pyin tit de niya the ma so yin no a sin ma pye be pyatana di tet nai ma de lu pyo twa da ba. Di lu so yin ni tu ga tu tu the do ma hout ba bu. Pyin tit kha nga phan thama ri cha ma le a la ru so yin ni cha ba de.
Bah en cas de no deal ça va être compliqué puisque
votre unité mais à vous soyez non à chez ni les choc comme mais Europe Timor les ko Britain yi pai ne the ma lakkhan naw ma mho pa au ai kha ma pyin ti yi le ja le ma be sha ja ya ba me Belgian Dutch pyin ti a long ba tacha yi lo ngan ni le ai ma be yau la ma phi phi a long a khet khe le twei ja ma ba pai swae cha Timor le ganan phan tu le a long le lou kwet lon lon law law ma ya nai ma au da ne be yi tian za da le kong khan twa ba le me
ပင်လယ်ငါးဘန်းသမားနီကိုလတ်မာဂိုလီပြောသွားတာပါဗြိတိန်ရဲ့ငါးဘန်းလောက်ကွက်တွေကအရှေ့မြောက်ပိုင်းအတ္တလန္တိတ်ဆုံမှာအကျွဲဝါဆုံးဖြစ်ပြီးဥရောပငါးဘန်းပိုက်ဆွဲသမားတွေအများဆုံးဖမ်းယူရလဲဖြစ်ပါတယ်လက်ရှိစီးမြင်အရဥရောပကငါးဘန်းလေတွေအနေနဲ့ဗြိတိန်ကမ်းရိုးတန်းနဲ့ရေမိုင်6မိုင်လောက်အကွာအထိဝင်ရောက်နိုင်ပေမဲ့လာမယ့်နှစ်စီးပွားရေးဆောင်ကနေနှုတ်ထွက်ချိန်မှာတော့ဗြိတိန်ကမ်းရိုးတန်းကနေရေမိုင်200လောက်အထိဥရောပငါးဘန်းလေတွေတင်မောတွေကတ်ခွင့်ရတော့မှာမဟုတ်ပါဘူးဒီအရေးကဥရောပကငါးဘန်းသမားတွေတင်အခက်တွေ့မှာမဟုတ်ပါဘူးသဘောတူညီချက်တစ်ခုသာမရဘူးဆိုရင်တော့ငါးလုပ်ငန်းကိုအားထားတဲ့ကမ်းရိုးတန်းတစ်လျှောက်ကဥရောပနိုင်ငံတွေရဲ့ငါးတန့်စင်ထုတ်ပိုးတဲ့အလုပ်ယုံတွေနဲ့ငါးလေလံတွေစိတ်ကန်းတွေကထောင်နဲ့ချီတဲ့အလုပ်အကိုင်းတွေအတွက်မရေရာမတေချာမှုဖြစ်စေပါတယ်။စားသုံးသူတွေအပေါ်မှာလည်းဒစိမ့်တစ်ပိုင်းတက်ရောက်မှုရှိလာမှာပါ
။ So now if you're going to have a no deal
အခုတော့သဘောတူညီချက်မရဘူးဆိုရင်တကယ်ကိုပြဿနာကြီးဖြစ်လာမှာပါ။ကျွန်တော်တို့ဖမ်းတဲ့ငါးတွေအားလုံးရဲ့ထက်ဝက်ကဗြိတိန်ကြီးပိုင်တဲ့ထဲကဖြစ်ပြီးကျွန်တော်တို့ငါးဖမ်းသမားတွေအနေနဲ့ငါဖမ်းဖို့လုတ်ပိုင်ခွင့်ရှိတဲ့အခြားနေရာတွေကိုလည်းရှာကြရပါမယ်
။ထွန်ပရီမီယာကဘယ်လ်ဂျီယံနိုင်ငံအော့စတင်မြို့ဘလတ်ဘင်ဘီလီဂျင်ငါးလီလန်စီရဲ့ဒါရိုက်တာဖြစ်ပါတယ်။ဘယ်လ်ဂျီယံကဖမ်းဆီးနေတဲ့ငါးပမာဏရဲ့54ရာခိုင်နှုန်းကဗြိတိန်ရေပိုင်နဲ့အတွင်းကဖြစ်တယ်လို့သူကပြောပါတယ်။စားသုံးသူတွေအပေါ်မှာလည်းတက်ရောက်မှုရှိမယ်အကြောင်းပြောပါတယ
်။ So we're going to lose a lot of fish.
ဘရစ်တောလီလက်ကြားမှာဖမ်းစင်ကလိုဈေးကောင်းရတဲ့ငါးဒီဖမ်းဆီးရမိမှုယောနေသွားမှာပါအဲ့ဒါကိုသာလက်လွတ်လိုက်ရရင်ပြဿနာတက်ပါမယ်ဘယ်လ်ဂျီယံဈေးကွက်ကိုငခွေးရှာတင်ပို့မှုယောနေသွားပါမယ်အဲ့ဒီလိုသာဖြစ်ရင်ငခွေးရှာဈေးကတက်သွားပြီးစားသုံးသူတွေအတွက်ဈေးကြီးသွားပါလိမ့်မယ
်ဘရစ်တန်ရေပြင်ကိုဝင်ကွက်မရတော့ဘူးဆိုရင်ပြင်သစ်နီတူနယ်သာလန်ဘယ်လ်ဂျီယံအိုင်ယာလန်နဲ့ဒိန်းမတ်တို့လည်းတိုက်ရိုက်တက်ရောက်နိုင်ခြေရှိပါတယ် EU နဲ့ Britain ကြားငါဖက်စီရေးအပြန်အလှန်ရေးပြင်ဝင်ထွက်ခွင့်12လကြာထားဖို့ EU ဘက်ကကန့်လန့်ထားပေမဲ့ Britain ဘက်ကတော့လက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပြောထားပါတယ်။ Britain ရေးပိုင်နက်မှာ Britain ငါဖန်သမားတွေချီဖမ်းယူခွင့်ရမယ်ဆိုရင်လည်းဥရောပဈေးကွက်ကိုတင်ပို့နိုင်ရေးကအခက်တွေ့လာစေနိုင်ပါတယ်။ဗြိတိန်မှာလက်ရှိဖမ်းဆီးတဲ့ငါးပမာဏရဲ့80ရာခိုင်နှုန်းလောက်ကတင်ပို့ကုန်ဖြစ်ပြီး၄ပုံ၃ပုံကဥရောပဈေးကွက်ကိုတင်ပို့တာပါတကယ်လို့ဥရောပဈေးကွက်ကပိတ်လိုက်မယ်ဆိုရင်ဗြိတိန်ရဲ့ရေထွက်ကုန်တင်ပို့မှုအတွက်အခက်အခဲတွေ့နိုင်ပါတယ်ပြင်းထန်တာမာဂိုလီညီအကိုတွေကတော့မျိုးရိုးဆင်ဆက်လုပ်ကင်လာတဲ့ငါးပန်းလုပ်ငန်းအနာဂတ်အတွက်စိုးရိမ်နေကြပါတယ်
Ah oui, c'est une histoire familiale, ça remonte à plusieurs
années. Afane lokka midazu twin myo set paw mya soa lesson kan la da ba. Chano abe, chano apho, ame bak ka yo, aphe bak ka yo, a long chano ro ga pin le nga phan thama re ba. Asin la ko set pi thain nai aw chou sa ni bi me khet khe la ni ba de.
Nicolas Magoli pyo twa da ba. Shi la me kala dwe ma ban chin ngwe sat nai ba mla so ra le ma te cha bu phit ni ba de.ပိုပြီးတော့ကောင်းတဲ့ဆွဲပိုက်ချတင်ပေါ်ဝဲမဲ့စိတ်ကူးကလည်းအခုတော့လွင့်ပြေသွားပါပြီရှင
် VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်ကျွန်မဆုမြတ်မော်မှာကိုဗစ်ကရောဂါဖြစ်လာပြီးတဲ့နောက်မှာတယောက်နဲ့တယောက်ခောက်ခွာခွာနေကြရမယ့်အကြံပြုချက်တွေကြောင့်အဖွဲ့လိုက်လုပ်လို့ရှိတဲ့လုပ်ငန်းတော်တော်များများလူတွေ short ချခဲ့ရပါတယ်စီးပွားရေးကြော်ညာဓာတ်ပုံတွေရိုက်တဲ့အခါမှာလည်းဘလို့စိတ်ကူးမျိုးနဲ့ရိုက်မယ်ဆိုတာတိုင်မြင်တာကအစပုံစံတဲ့အခြေအနေတွေပြောင်းလဲသွားတယ်လို့မြန်မာနိုင်ငံကထိတ်တန့်ဓာတ်ပုံစရာကိုအောင်ကျော်ထွန်း Facial Design ကပြောပါရယ်ကိုအောင်ကျော်ထွန်းကတော့ Fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံစရာတစ်ယောက်ဖြစ်ပါရယ်ဓာတ်ပုံစရာတစ်ယောက်အတွက် COVID ကြောင့်ဖြစ်လာတဲ့ New Normal အခြေအနေတွေကို Blogger တွေပြောသမျှအစီအစဉ်အတွက်အခုလိုမျိုးမျှဝေပြောပြပါရယ်
ဘယ်ရတော့ဒီကျွန်တော်တို့သွားနေ process တိုင်းပဲပေါ့နော်ကြော်ညာရပြဆိုလို့ရှိရင်ဟိုဘယ်လိုပြောကြော်ညာမလုပ်ခင် meeting နေထိုင်နေအဲဥမာ fashion ရှိပဲဖြစ် commercial ရှိပဲဖြစ်ကျွန်တော်တို့ဒီ meeting time ကြီးစကားအတွက် discussion တွေလုပ်တယ်ပြီးရှင်ဒါရိုက်တဲ့နေ့ဆိုလို့ရှိရင်လည်းဘာဖြစ်လူကြီးရတော့ပုံမှန်တိုင်းဆိုတော့လည်းအများကြီးပြောလို့ရမှာပေါ့နော်ဒါပေမဲ့အခုကြာတော့ဒီ covid ဒီပါဖြစ်တော့ကျွန်တော်တို့အဓိက online meeting zoom meeting ဘာဖြစ်ဖြစ်အဲ့ဒါအဓိကရောအားကိုးပြီးတော့ပဲ meeting နေထိုင်ကြရယ်အဲ့လိုဒီစာလုံးကြပါတော့ဒါမျိုးလို့ရှင်လည်းဒီ shooting မှာဆိုလို့ရှင်လည်းအဲ့လိုတို့အလားလုပ်တဲ့အချိန်မှာဆိုလို့ရှင် shooting မှာဆိုလို့ရှင်လူတွေကိုလည်းတတ်နိုင်တယ်များ short တာပါတော့ short ပြီးတော့shooting လာတဲ့လူတွေအကုန်လုံးကိုလည်းဒီ temperature check ပါညာအကုန်လုံးလုပ်ပြီးတော့ရိုက်ရပါဟောဘယ်လိုပြောမလဲ safety first ပေါ့နော်ရိုက်တာရိုက်ပေါ့အဲ့ဒါကောလာလည်း shooting ရိုက်ခွင့်မှာလည်းကိုယ်ကနဲ့ကိုယ်နေကြပါဘောနော်လောက်ဆရာရှာလောက်ဆရာလိုက်ဆိုတော့တပုတ်ရိုက်တာဆိုတော့ကျွန်တော်လည်းအဝေးကနေလိုက်ရိုက်တာဆိုတော့အရင်တော့အလိုထိတွေ့ရတာတိတ်တော့မရှိပါဘောနော်ဟုတ
်ဓာတ်ပုံရိုက်တယ်ဆိုတာတော်တော်များများပေါ့နော်ရိုက်ရတဲ့အခါမှာဟို indoor ရိုက်ရတာမျိုးတွေလည်းရှိမှာပဲဆိုတော့ indoor မှာရိုက်လို့ရှိရင်ဒီယောဂမကူအောင်လို့ရောအကိုအတွက်ဒါမျိုးစိုးရိမ်မှုရှိလားဖြစ်လာတဲ့အခြေအနေအသစ်ပေါ့အတွေ့အကြုံတွေကိုလည်းမျှပါအောင်ရှင့်
အဓိကတော့ studio ပေါ့နော်ကျွန်တော် studio မှာတော့ space ကတော်တော်ကျဲ studio ဟိုကျွန်တော်ဘက်က provide လုပ်ပေးနိုင်တယ်ဆိုတော့ဒါကျွန်တော်ဘက်ကတော့နည်းနည်းဟိုအားသာချက်လို့ပြောရမှာပေါ့နော်အဓိကတော့ tight space တွေမှာတော့ကျွန်တော်ဟိုအကြိုက်တာပါတော့မလုပ်ဘူးခင်ဗျဒီအားတော့ကျွန်တော်ဘက်ကဒီဘယ်လိုဖြစ်လာခြင်းမှာကျွန်တော်ဘက်ကလုပ်ထားတဲ့ဟိုစီကန်ဆာလေးပေါ့နော်ဟုတ်အဲကြောင့်ကျွန်တော်ရိုက်တဲ့အချိန်မှာလည်းဟို studio space ရဲ့နေရာရွေးလိုက်တယ်လို့ရှင်သူကလည်းသူ makeup လည်းပြင်ပြင်တော့သူနေအတန်းလည်းတော့သူနေ agency လည်းသူတို့ဘက်ကနေသူနေအဲ့လိုမျိုးပေါ့နော်ဟောအရင်အရင်အားလို့ရိုးရိုးတွေးတော့နေရတော့မရှိတော့ခင်ဗျဓာ
တ်ပုံဆရာတယောက်အနေနဲ့ပေါ့နော်ကိုလိုချင်တဲ့ပုံထွက်ဖို့အတွက်ကိုပြောရဆိုရတဲ့နေရာမှာရောဟိုနှာခေါင်းစီးအခုဆိုရင်တတ်ထားရပေါ့လေဆိုတော့အဲ့ဒီထက်အပြင်ကိုတခြားဒီဟိုအတားဆီးတဲ့အဟန့်အတားတွေကိုအတွက်ကပို့ပြီးသတိထားစရာတွေဖြစ်လာတယ်လို့ရောပြောလို့ရလားချက်
အဲ့လေနည်းနည်းပြောနေနေနည်းနည်းပို့ပြီးတော့ခိုင်းကတက်ဆာနေနည်းနည်းပို့ပြီး off ပြောရအောင်ဘာလို့လဲဆိုတော့ master ခါကြဆိုရင်ကိုနဲ့ရိုက်တဲ့တန်းလန်းကလည်း win နေတော့ခါကြဆိုရင်မကြားလိုက်ဖြစ်တော့နည်းနည်းပို့ပြီး off ပြောရနည်းနည်းလေး physically နည်းနည်းလေးပို့ပေးမှန်းတာအခုလိုရှိရခဲ့ဗျ
အဲ့တော့အားရချေနှံ့မှုဘိုင်းမှာဆိုရင်ရောခုနပြောသူ off ပြောနေရတဲ့ဘာညာဆိုကိုလိုချင်တဲ့ result ရလာတစ်ခုထွက်လာဖို့အတွက်ပုံကောင်းတစ်ခုထွက်လာဖို့အတွက်လောက်ရတဲ့အပိုင်းမှာအားရချေနှံ့မှုရှိမှုอ่ะဟိုအပြောင်းလဲရှိတယ်လို့ပြောလို့ရလားရှင့
်အာဘယ်လိုပြောမလဲဟိုဟိုကိုကဘာပဲဖြစ်ရဲ့ဟိုလိုလွယ်လွယ်နဲ့လောက်ထားမဟုတ်နည်းနည်းပို့ပြီး effort တွေထည့်ပြီးလောက်ထားဆိုတော့ထွက်လာ effort လေးတော့ဟိုပို့ပြီးတော့ appreciate တော့လောက်တာပေါ့နော်ဘာလို့ဆိုတော့ကိုတရားနဲ့မကအချင်းတစ်ခုလောက်ရဲ့ဟိုလိုဘာလို့ပြောမလဲပို့ပင်မနိုင်ဆိုတော့ဒီထွက်လာ resort တွေကကျွန်တော်ပို့ပြီးတော့အရေးတဆိုင်တော့ဘယ်လိုပြောမလဲပို့ပြီး appreciate လောက်တက်လာပါတော့ဒီလိုဖြစ်လာတော့ဟုတ်ကဲ့
အဲ့ကိုအတွက်ပေါ့နော်ဒီယောဂမကူအောင်လို့ရောကို့အတွက်ပြင်ဆင်မှုတွေကဒီ new normal မှာဘာတွေပို့ပြီးတော့အရင်ကနေမတူအောင်လို့ဖြစ်လာတာတွေကဘာတွေလို့ပြောလို့ရပါလဲရှင်
အဓိကတော့ကျွန်တော်ကတော့ကိုယ့်ကိုယ်ကိုအတွက်ကအဓိက trying to be healthy ပါနော်ဟိုအားအားတို့လည်းလေ့ကျင့်ခန်းတွေလောက်ရပါပေါ့ပြောရှင်ဒီ extra vitamin C ပါလဲပို့တောက်တယ်အဓိက trying to be stay healthy ပါရှုတယ်မှာဆိုလို့ရှင်လည်းဘယ်လိုဘယ်လိုလဲ production ပါနော်အမြဲလက်တည်စီရအမြဲဒီ studio studio မှာဆိုလို့ရှင်လည်းအနေအထားပေါ့နော်အလိုမျိုးဒီ hand sanitizer ပဲဖြစ်ဖြစ်အလိုမျိုးအဲ့ဒါအကုန်လုံးထားရပါနော်အကုန်လုံးလည်းဒီလိုက်လေအကုန်လုံးလည်း mask ဝယ်ရတယ်ကျွန်တော်လည်း mask ကိုနေရာတောက်လျှောက်ဝယ်ရတောက်လျှောက်တောက်လျှောက်ပဲဝယ်ရအဲ့လိုမျိုးပေါ့ဒီကအဲ့လိုပြောမလဲ safety first ပေါ့အဓိကဟုတ်ဒီတစ်ခုရှိရတော့နည်းနည်းတော့အလုပ်တော့ပို့ချုပ်တာပါဒါမှလည်းဒါတဲ့ is a mask တော့လည်းလုပ်ရပါဟုတ်ကဲ့
ဒီထိတ်တန်း fashion တွေကိုရိုက်တဲ့ဓာတ်ပုံဆရာတယောက်အနေနဲ့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဒီလိုဓာတ်ဟိုရိုက်တယ်ဆိုရင်ကိုယ်ပံ့ပိုးပေးတဲ့လူတွေအများကြီးဖြစ်မှာပဲလေအခုတော့ချောလိုက်ရတယ်ဆိုတော့ကိုယ့်ရဲ့အလုပ်ပိုင်းမှာရောအဲ့လိုမျိုးလုပ်လိုက်ရတဲ့အတွက်ထိခိုက်သွားတာမျိုးရောရှိပါလားရှင့်
ကြည့်ကြည့်သွားရလို့တော့အဲ့လိုကြီးတော့လည်းပြောလို့တော့မရှိဘူးပေါ့နော်ဒါပေမဲ့ဟိုဘယ်လိုပြောမလဲကိုယ်တော့ extra effort တော့ပုံများလာတာပေါ့ပြီးလို့ရှိရင်ခုနပြောသလိုပဲအဲ့လိုဟိုလိုဘယ်လိုပြောမလဲအဲ့လို protection တွေပါရှိတော့နည်းနည်းလောက်ရတယ်နည်းနည်းတော့ဟိုလိုနည်းနည်းလေးကြံ့ကြာလေးရှိရပါနော်ဒီလိုမျိုး meeting ထိုင်တာဖြစ်ပါဖြစ်ဒါပေမဲ့ခုကြလည်းဒါလည်းတော်သူဖြစ်လာလဲ we have to get used to it ပေါ့နော်အဲ့ဒါဥပမာပဲအကောင်းဆုံးလုပ်ရတာပေါ့အဲ့လိုထိခိုက်နေနိုင်ဆိုတော့မရှိဘူးပေါ့ဒါပေမဲ့ extra effort တွေပို့နည်းနည်းပို့ပြန်တာပေါ့နော်အဲ့လိုမျိုးပေါ့ဟိုဒါ physically ပဲဖြစ် mentally ပဲဖြစ်နည်းနည်းပို့ပြန်တာပေါ့အဲ့လိုရောရှိရမယ်ဗျအ
ဲ့ဒါတော့ new normal လို့ပြောလို့ရတာပေါ့ခုနပြောသလိုဒါ new normal မှာ zoom meeting ထိုင်ပြီးတော့မှဒီဟို idea တွေကိုဖလှယ်ရတယ်ရိုက်တဲ့အခါမှာလည်းကိုယ်ကပို့ပြီး outside ထုတ်ရတယ်ဆိုတော့ဒါ new normal ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ကိစ္စတွေကြာကြာအဲ့လို personally တွေ့ပြီးပြောလာလို့ရှိရင်လောက်လိုက်လာပို့မြန်တယ်လေခုအာ you know မှာဆိုတော့ခါကြရှင် client တွေမလာလာရင် client ကိုတခါတည်းဟိုရိုင်းနေအလိုပုံနေ report တင်သူဘက်က feedback တွေစာပါညာလည်းလို့ကြာနည်းချမ်းသာမှုလေးရောရှိရပါဘူးအလိုလေးရောဟုတ်ကဲ့
အဲ့ဒါရောကိုအတွက်စိတ်နှောက်ရှက်ဖြစ်စရာလို့ရောမြင်ပါလားရှင
့်ဟာအလိုတော့မမြင်ပါဘူးကျွန်တော်အလုတ်ဆိုတော့ဒီလိုပါပဲအလုတ်မှာတော့ဒီတွေးတာရဲ့ခက်ခဲဥပါပဲအကောင်းဆုံးဘယ်လိုလုပ်မလဲဆိုတာပဲ focus လုပ်ပါတယ်
အခုလိုမျိုးပေါ့နော်ဒီလိုကြုံရတဲ့အခြေအနေကနောက်ပိုင်းဆိုရင်လည်း COVID ကဒါတွေကဒါမျိုးတွေအတွေ့အကြုံတွေကဟို new normal လို့မျိုးဖြစ်သွားတော့မယ်လေဆိုတော့အဲ့ဒီပုံမှာရောကိုကအလုပ်ပိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်ပိုအဆင်ပြေအောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်လို့ရောပြောချင်ပါလေရှင့်
အဓိကတော့ကျွန်တော်ခုနကပြောလိုက်သလိုပဲအဓိက safety first ကတော့ပိုအရေးကြီးရပါတော့ဒီအခုလိုဖြစ်မှာမဟုတ်တော့ now ဆိုလို့ရှင်လဲဘာဖြစ်အဲ့လိုမျိုး safety အဲ့လိုမျိုးဖြစ်ထားတော့ဘာဖြစ်ပိုပြီးကိုယ်တက်လဲစိတ်ချရတယ်ကိုယ်လုံးနေတဲ့ team တစ်ခုလုံးတက်လဲစိတ်ချရပါတော့ဒါပေမဲ့ဒါကြီးကိုခက်ခဲနေနေဆိုတော့လဲဒါ challenge လို့ပဲကျွန်တော်အမြင်နေပါတော့ challenge လို့မြင်တော့ကျွန်တော်အဲ့ဒါပြောရမယ်ဖြစ်ပေါ်လာမှုပုံမှာအကုန်လုံးတက်နိုင်တယ်လို့ခုဘက်ကလုံးနိုင်တယ်လို့ creative ဖြစ်အောင်လောက်ရမှာပဲအဲ့ဒါတော့ကျွန်တော်ကတော့ဘယ်လိုပြောလဲ mentally of prepare လုပ်တာပေါ့ဟုတ
်မြန်မာနိုင်ငံက fashion နဲ့စီးပွားရေးကြော်ညာထိတ်တန်းဓာတ်ပုံဆရာကိုအောင်ကျော်ချွန် facial design ဖြစ်ပါတယ် new normal မှာစီးပွားရေးကြော်ညာတွေကိုလူမှုကွန်ရက်တွေပေါ်မှာပါကြော်ညာလာတာကြောင့် online ကြော်ညာဓာတ်ပုံတွေအတွက်စိတ်ကူးဖန်တီးမှုတွေပိုလို့ဖြစ်တယ်လို့လည်းကိုအောင်ကျော်ချွန်ကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသတင်းမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်သူကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ကတော့တိုင်းမဂ္ဂဇင်းကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်နေရာမှာပူရယ်ရရှိသွားပါတယ်စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ဘက်အမေရိကန်လက်ရှိသမ္မတဒေါ်နယ်ထရမ့်လည်းပါဝင်တာပါသမ္မတဘရက်အိုဘားမားလက်ထက်ဒီမိုကရက်ဒုသမ္မတဖြစ်ခဲ့တဲ့မစ္စတာဘိုင်ဒန် ਨੇ ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်သူတို့ဟာလက်မှတ်တစ်ခုတည်းနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတည်းနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲ့စင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့အွန်လိုင်းကြေညာချက်မှာပြောသွားခဲ့ပါတယ
် We're seeing all over this nation, all cities and all parts of the country, indeed across the world, an outpouring of joy, of hope, renewed faith in tomorrow, bring a better day.
သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်း100တွေမဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်လျှောက်မှာအများဆုံးရရှိခဲ့တာပါ။မစ္စတာထရမ့်ထက်မဲ9တန်းလောက်ပိုရခဲ့ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့တိုင်းမဲကစင်းကရေးပါတယ်။အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲ့ဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခံခဲ့ရပါတယ်။များသောအားဖြင့်ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူတို့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမ္မတပေါင်းဒဇာစင်လောက်နီးပါးရွေးချယ်ခံရပြီဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမ္မတရွေးချယ်ခံရတာဒါပထမအဆုံးချိန်ပဲဖြစ်ပါတယ်။အခုဒီနှစ်ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်ဆင်းမှာသမ္မတထရမ့်လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုသရောဂါအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာအန်သနီဖောက်ချီနဲ့COVID-19 ကပ်ရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ်တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တဦးဖြစ်နေသူတွေထပ်ပြီးရွေးချယ်ပါတယ်။ Person of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တဦးချင်းကိုရွေးချယ်တာဖြစ်ပြီးတခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်။ဒီလိုရွေးချယ်သတ်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့မနစ်တုံးကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတီပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆေကျော်သက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုဏ်နုခုန်ပုတ်ရရှိသူတွေထဲမှာအငယ်ဆုံးဖြစ်တဲ့စံချိန်တင်ထားတာပါ။တိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော်ပေါ့ပ်ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနှစ်အတွက်အကောင်းဆုံးအနုပညာရှင်ဖြစ်တဲ့ရွေးချယ်ခဲ့ပြီးတော့Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနေ့အတွက်အကောင်းဆုံးအားကစားသမားဖြစ်နေရွေးချယ်ခဲ့ပါတယ်ရှင် Took my crew to Japan party like Kardashian Took my bestie to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဒီကနေ့တင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်အဓိပ္ပာယ်ကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖြစ်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာအလုရှာမဲ့အစာအရက်တွေဖိတော့ပတ်ဆံကိုလောင်းကစားပစ်တဲ့အပြင်မိမလည်းရှုပ်သေးတယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
တုံ့မကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင် 5G လို့ခေါ်တဲ့ broadband cellular ကွန်ရက်ရဲ့ပြင်စမမျိုးဆက်နည်းပညာကိုမနှစ်ကစလို့ကမ္ဘာတဝန်းမှာစတင်တက်ဆင်အသုံးပြုနေပြီဖြစ်ပါတယ် 5G နည်းပညာကအရင်သုံးဆွဲနေတဲ့ 4G နည်းပညာထက်ပိုကျယ်ပြန့်အားကောင်းတာကြောင့်လက်ကင် cell phone တွေနဲ့ internet အသုံးပြုရမှာ application အသစ်တွေကိုပိုပြီးသုံးဆွဲလာနိုင်မှာဖြစ်ပါတယ်ဒါပေမဲ့ 5G ကြောင့်အချက်အလက်တွေအားကောင်းကောင်းနဲ့စီစဉ်ပေးဖို့နိုင်တာဆိုင်ဘာလုံခြုံရေးကိုလည်းပိုပြီးအန္တရာယ်ရှိစေနိုင်ပါတယ် 5G လိုနည်းပညာမျိုးဟာတိုးတက်မှုအတွက်အခွင့်အလမ်းတွေပုံအောင်ပေးနေချိန်မှာစိတ်မချရတဲ့နိုင်ငံတွေကုမ္ပဏီတွေနဲ့တရုတ်ကွန်မြူနစ်ပါတီလိုတသွေးတသံတမိန်အုပ်ချုပ်တဲ့အစိုးရတွေရဲ့ချိန်ချောက်မှုအန္တရာယ်နဲ့လည်းကြုံတွေ့ရဖို့အခြေအနေပိုများတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနစီးပွားရေးတိုးတက်မှုစွမ်းအင်နဲ့ပတ်ဝန်းကျင်ဌာနအကြီးတန်းအတွင်းဝန် Keith Krug ကIndo-Pacific စီးပွားရေးဖိုရမ်မှာပြောပါတယ်ကျွန်တော်တို့ရဲ့အဖိုးတန်ပုံကိုရေးအချက်အလက်တွေ 5G သုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေနဲ့တန်ဖိုးမြင့်မားတဲ့ကျွန်တော်တို့ရဲ့ညာနာပစ္စည်းတွေကိုမျှဝေသုံးဆွဲဖို့ဘယ်သူ့ကိုယုံကြည်ရမလဲဆိုတာမေးစရာမေးခွန်းဖြစ်လာပါတယ်လို့လည်းအကြီးတန်းအတွင်းဝန်ခရက်ကပြောပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ကြိုးရိုးဖြစ်တဲ့ Huawei လိုကုမ္ပဏီမျိုးတော့မဟုတ်တာသိကြပါတယ်တရုတ်ကွန်မြူနစ်ပါတီကတောင်းဆိုရင်တရုတ်ကုမ္ပဏီတိုင်းနိုင်ငံပိုင်ကုမ္ပဏီတိုင်းတရုတ်နိုင်ငံသားတိုင်းအနေနဲ့သတင်းအချက်အလက်တွေနည်းပညာပိုင်ဆိုင်မှုတွေညာနာပစ္စည်းပိုင်ဆိုင်မှုနဲ့အချက်အလက်တွေကိုပေးအပ်ရမယ်ဆိုတဲ့အမျိုးသားထောက်လှမ်းရေးဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံမျိုးမဟုတ်တာလည်းသိကြပါတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လည်းဩဂုတ်လကုန်လုံးကနိုင်ငံခြားရေးဝန်ကြီး Mike Pompeo က Clean Network တက်ဆင်တဲ့ကွန်ရက်အစီအစဉ်ကိုစတင်လိုက်တာပါ။ American နိုင်ငံခြားရေးဝန်ကြီးဌာနရဲ့ Clean Network တက်ဆင်ကွန်ရက်အစီအစဉ်အရပုဂ္ဂိုလ်ရေးအချက်အလက်ညာနာပစ္စည်းပိုင်ဆိုင်မှုနဲ့အမျိုးသားလုံခြုံမှုအရေးကိစ္စတွေကိုတရုတ်ကွန်မြူနစ်ပါတီလိုအန္တရာယ်ရှိတဲ့အဖွဲ့တွေရဲ့ရန်အနေလုံခြုံမှုရစေဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ပုဂ္ဂိုလ်ရေးအချက်အလက်လုံခြုံမှုလုံခြုံရေးလူအခွင့်အရေးနဲ့ယုံကြည်ရတဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်ရေရှည်ကျရောက်နေတဲ့အန္တရာယ်တွေကိုတုံ့ပြန်ဖို့ Clean Network တန့်စင်တဲ့ကွန်ရက်ကပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းအကြီးအကဲအတွင်းဝန် Keith Krug ကပြောပါတယ်။ဒါနိုင်ငံတကာလက်ခံထားတဲ့ digital ယုံကြည်မှုဆိုင်ရာစံနှုန်းတွေပေါ်မှာအခြေတည်ထားတာဖြစ်တယ်လို့တန့်စင်တဲ့နိုင်ငံ49နိုင်ငံနဲ့ပူးပေါင်းဖွဲ့စည်းထားတာလည်းဖြစ်ပါတယ်။ကမ္ဘာမှာဥဆောင်နေတဲ့တန့်စင်တဲ့ဆက်သွယ်ရေးကုမ္ပဏီ190လဲပါဝင်တယ်လို့သူကပြောပါတယ်။နိုင်ငံအစိုးရတွေစီးပွားရေးလုပ်ငန်းတွေလူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်သတင်းဌာနတွေအပါအဝင်ကျွန်တော်တို့တွေအားလုံးလွတ်လပ်မှုနဲ့လုံခြုံမှုတွေကိုအလေးပေးပြီးကြီးထွားလာနေတဲ့တသွေးတသံတမိန်ဝါဒကိုဆက်လက်တုံ့ပြန်တိုက်ဖြတ်ကြရပါမယ်။လွတ်လပ်မှုမရှိရင်အားလုံးခံစားရတဲ့ရေရှည်တည်တံ့တဲ့ကြီးပွားချမ်းသာမှုဆိုတာလည်းမရှိနိုင်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းအတွင်းဝန် Keith Krug ကပြောပါရယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရချောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့အမေရိကန်နိုင်ငံတစ်လွှားကပြည်내ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့သမ္မတထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်သမ္မတထရမ့်ဟာသမ္မတတက်တန်း20မထမ်းဆောင်ရတဲ့ပြင်ဆင်မှောက်သမ္မတဖြစ်လာမှာပါ။လေးနှစ်တကြိမ်ကျင်းပတဲ့သမ္မတရွေးကောက်ပွဲအတွက်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လေရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာသမ္မတ Trump ကသူ့ပြန်ပြီးအရွေးမခံရတာဟာသူ့နဲ့ Joe Biden တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြောင်းဖြစ်ကြောင်းအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။ American နိုင်ငံမှာမကြခင်ကမှအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးလိုက်တဲ့ Coronavirus ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါပြီ။ပရမဇုံကာဝယ်ဆေးထုတ်ရသူကနယူးယောက်ပြည်နယ်ကအရေးပေါ်ကုသဆောင်မှတာဝန်ကျတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးဖြစ်ပြီးပရမဇုံကာဝယ်ဆေးကိုအမေရိကန်နိုင်ငံမှာထိုးပေးနိုင်ပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံကိုရောကဘာကြီးကိုပါဂုဏ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးအကူးဆက်ခံရသူဟာအခုဆို139,000ကျော်ရှိနေပါပြီ။သေဆုံးရသူကလည်းစုစုပေါင်း2,292ဦးရှိပါတယ်။ဝါရဖြန့်လက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံဘူပေါင်းတွေမြောက်ကိုရီးယားနိုင်ငံတဲကိုလွှတ်တင်တာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့မှာအတည်ပြုပေးလိုက်ပါတယ်။ မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လက်လက်ဆွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစည်းသေးလိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကပဲအခုလိုအတည်ပြုပေးလိုက်တာပါ။အင်္ဂါနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုတမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရက်ပါ။
This program has come to you from the Voice of America, Washington.